ပလာရုစ်နိုင်ငံကအစိုးရအရာရှိတချို့ပေါ်အရေးယူတန်းခမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေတောက်ကြနေမှာအကျိတ်နဲ့ဆွေးနွေးပြီးသဘောတူညီခဲ့ကြပါတယ်။မြေထဲပင်လယ်ဒေသမှာရေနှမ်းတဲ့တဘာဝတန်ငွေတွေတူးဖော်နေတဲ့တူရကီနိုင်ငံကိုလည်းအခိုင်အမာရင်ဆိုင်သွားမယ်လို့ EU ကစိုက်ပရက်စ်နိုင်ငံကိုကတိပြုပြောဆိုခဲ့ပါတယ်။ဩဂုတ်လ9ရက်နေ့ကကျင်းပတဲ့ဘယ်လာရုစ်ရွေးကောက်ပွဲမှာမယုံမသားလှုပ်ကန်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့အရာရှိအယောက်40ကိုအရေးယူတံခတ်ဖို့အခုလိုသဘောတူညီမှုရလိုက်တာကြောင့်ဒီမိုကရေစီရေးဘယ်လာရုစ်မျိုးတော်မင်းစ်ကဆန္ဒပြတောင်းဆိုသူတွေကိုပေးထားတဲ့ EU ရဲ့ကတိတရားလည်းရောက်စေပါတယ်။ဘယ်လာရုစ်ဒီမိုကရေစီရေးဆောင်ရွက်မယ်ဆိုပြီး EU ကသတင်းပတ်တွေနဲ့ချီပြောဆိုထားတာပါ။ဘယ်လိုအရေးယူတံခတ်မှုမျိုးတွေဖြစ်မလဲဆိုတာကိုတော့ EU တန်တမာတွေမပြောသေးပါဘူး။ဘယ်လာရုစ်နိုင်ငံကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုထောက်ခံတဲ့အနေနဲ့တာဝန်ရှိသူတွေကိုဗြိတိန်နဲ့ကနေဒါနိုင်ငံကအရေးယူတံခါးမှုတွေချမှတ်ထားပေးပါပြီ။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU မှာဆုံးဖြတ်ချက်တွေကိုကန့်ကွက်သူမရှိတညီတညွတ်တဲ့ချမှတ်ကြရတာဖြစ်ပြီးဘယ်လာရုစ်အပေါ်အရေးယူတံခါးဖို့ကိစ္စဆုံးဖြတ်ချက်မချနိုင်ဖြစ်ခဲ့တာက EU အပေါ်ယုံကြည်ကိုးစားမှုကိုထိခိုက်စေတယ်လို့သံတမန်တွေကပြောပါတယ်။ဘယ်လာရုစ်ကိုအရေးယူတံခါးရင်တူရကီနိုင်ငံကိုလည်းတင်းနေမှာမှရင်ဆိုင်ဖို့ဆက်ပရက်စ်နိုင်ငံကတောင်းဆိုခဲ့ပါတယ်။Cyprus နဲ့တူရကီနိုင်ငံကြားကာလကြာရှည်အငင်းပွားနေတဲ့ရေပြင်နယ်နိမိတ်ထဲတူရကီနိုင်ငံကတယံစရတူးဖော်နေတဲ့အတွက်နိုင်ငံကြားတင်းမာမှုတွေတိုးလာနေတာပါ။မြေထဲပင်လယ်ကမ်းရိုးတန်းတစ်လျှောက်ရေနံနဲ့တဘာဝတန်းဝင်တူးဖော်တာကိုလက်မခံနိုင်ဘူးလို့တူရကီကို EU ဘက်ကအကြောင်းကြားဖို့ Cyprus နိုင်ငံကလိုလားနေတာလည်းဖြစ်ပါတယ်။